ဖန်စီထိန်းသိမ်းခံထားရတဲ့ဥပဇင်နတ်ဇော်လို့လူတီများတဲ့နိုင်ငံအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကစစ်ကြောရေးမှာစစ်ဆေးမင်းမြန်ပြည်တဲ့နောက်ဒီနေ့မင်္ဂလာရုံမြို့နယ်ခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့နှိဇက်သူကပြောပါတယ်။ဆရာတော်ကိုအကျန်းဖက်ဥပဒေပုံမှန်50ညနောက်ဆက်သွယ်ဥပဒေပုံမှန်66ကာကြီးနဲ့စစ်တပ်ကိုအကြီးညိုပြတ်စေမှုပုံမှန်505ကာကြီးရုံးနဲ့တရားစွဲထားတာလို့သိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမှုပြပြပေးပါဦးခင်ဗျ။
ရှေးဝါရောင်ဆရာတော်နတ်ဇော်လို့လူသိများတဲ့နိုင်ငံရေးအကျဉ်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာကိုစစ်ကောင်စီကရန်ကုန်မြို့စော်ဘွားကြီးကုန်းမှာနိုဝင်ဘာလ13ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဆရာတော်ကိုစစ်ကြောရေးမှာစစ်ဆေးမေးမြန်းပြီးတဲ့နောက်ဒီကနေ့မှာတော့မင်္ဂလာရုံမြို့နယ်ခရိုင်တရားရုံးကနေရုံးထုတ်စစ်ဆေးတယ်လို့ပြောပါတယ်။အဲဒီနောက်မှာတော့ဆရာတော်ဦးပညာဇော်တာကိုအင်းစိန်ထောင်ကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်။ဆရာတော်ကိုအကျန်းဖက်ပုံမှန်စစ်တပ်ကိုအကြီးညိုပြက်စင်မှုအပါအဝင်ပုံမှန်3ခုနဲ့တရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနှိဇက်သူက VOA ကိုပြောပြပါတယ်
။ရတကြီးပုံမှန်55ကာဒီတမှုအကျန်းဖက်မှုတက်ပြည်ဥပဒေပုံမှန်50ညတမှုဆက်သွယ်ဥပဒေ66ကာဒီနဲ့တမှုဒီနေ့တရားရုံးကိုတရားစွဲပြင်ပြီးတော့မှအစ်စင်ထောင်ကိုပို့လိုက်တယ်။ဟုတ်ကဲ့ဒီနေ့ပို့တာဒီနေ့ပို့တာ9ရက်နေ့ဒီနေ့ပြီလိုက်တယ်ဆိုတော့ဆက်လို့လည်းမပြီးဘူး။ဒါတော့ဒါမင်္ဂလာရုံးခရိုင်အာညမညစကနဲ့မင်္ဂလာရုံခရိုင်တရားရုံးကတိရတော့သူတို့ပြောပြတာမင်္ဂလာရုံခရိုင်တရားရုံးမှာဆွဲတယ်အဲသူ့ဘုတ်တမှုကမင်္ဂလာရုံညနေတရားရုံးမှာဆွဲမှာစိတ်စိတ်ကောင်းနေမှာဖြစ်မှာငါငါစကြည့်ရအစင်းမဲ့ပုံမှန်50ညနေထွက်ပြီးတော့ခါကြီးကမင်္ဂလာရုံခရိုင်တရားရုံးအပြင်မှာဆွဲမှာဆွဲထားတာတော့သူမှုပဲဒါပေမဲ့ဟိုအခုဖြစ်တဲ့အခါကျတော့ငါငါစကြည့်ရစက်ပြစိတ်စိတ်ကောင်းနေအထူးတရားရုံးမှာဆရာတို့ကဆက်ရတယ်ဒီ50ညနေထွက်ပြီးတော့ခါကြီးကဆရာတို့ဒီအပြင်ခရိုင်တရားရုံးမှာဆရာတို့ပြရမှာနော
်။လာမယ့်ဒီဇင်ဘာလ12ရက်နေ့မှာတော့ဆရာတော်ကိုနောက်ထပ်ရုံးထုတ်ဖို့ရှိပါတယ်။အဲ့ဒီနေ့မှာတော့စစ်တပ်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကာကြီးအတွက်ကြားနာနိုင်ပွဲရှိပါတယ်လို့နှိဇက်သူကဆိုပါတယ်။လက်ရှိအချိန်မှာတော့အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာနတ်ဇော်ရဲ့ကျမ်းမာရေးအခြေအနေနောက်ပြီးတော့သူဆွဲဆိုခံထားရတဲ့အမှုတွေအတွက်ဘယ်သူကစစ်နေအဖြစ်လက်ခံဆောင်ရွက်ပေးနေတယ်လဲဆိုတာကိုတော့ VOA အနေနဲ့ဆက်သွယ်စုံစမ်းနေစေဖြစ်ပါတယ်။အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇော်တာနတ်ဇော်လို့လူသိများတဲ့ဆရာတော်ဟာအမေရိကန်ပြည်ထောင်စု Washington DC မြန်မာတန်ယုံကနေတရားဝင် Visa လျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွရောက်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Buffalo မြို့မြစ်တာပါရမီကျောင်းတိုက်ဆရာတော်ဦးပညာဇော်တာနတ်ဇော်ဟာရန်ကုန်မြို့မင်္ဂလာရုံမြို့နယ်နွယ်ခွေစံပြကျေးရွာပညာပါရမီကျောင်းတိုက်အနန္ဒမေတ္တာသုံးတဲ့ကျောင်းတော်ကြီးနဲ့အနန္ဒမေတ္တာပါရမီတိန်ကျောင်းတော်ကြီးဆောက်လုပ်လူတန်းနဲ့ပနက်တင်မင်္ဂလာပွဲအခမ်းအနားအတွက်မြန်မာနိုင်ငံကိုသာသနာပြုခီးစဉ်ဖြစ်သွားရောက်တာဖြစ်ပါတယ်။ဆရာတော်ရဲ့ Facebook စာမျက်နှာမှာတိန်နှုတ်ကမဝါရွတ်ဖတ်နေကြတာပနက်တင်မင်္ဂလာတင်အခမ်းအနားကျင်းပနေတာကိုနောက်ဆုံးတင်ထားခဲ့တာတွေ့ရပါတယ်။အခုချိန်ထိဆရာတော်ဦးပညာဇော်တာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းနေဘာကြောင့်တရားစွဲဆိုသလဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးအမေရိကန်နိုင်ငံသားဆရာတော်ထိန်းသိမ်းခံလိုက်ရတာနဲ့ပတ်သက်လို့တက်ဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိတဲ့သူတွေကိုဆက်သွယ်အကြောင်းကြားထားပါတယ်လို့ဆရာတော်နဲ့နှိဇက်တဲ့တန်ဃာတော်တွေက VOA ကိုမိတ်ပါတယ်ရှေးဝါရောင်ဆရာတော်နတ်ဇော်ကိုစွဲဆိုထားတဲ့ပုံမှန်50ညကတော့အကြမ်းဖက်မှုများအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်တော့ထောင်ဒဏ်15နှစ်အထိချမှတ်ခံရနိုင်ပါတယ်။ပုံမှန်905ကာကြီးကတော့တက်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်တဲ့ပြစ်မှုဖြစ်ပါတယ်။ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်ထောင်ဒဏ်3နှစ်ချမှတ်ခံရနိုင်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကတော့လူမှုကွန်ရက်ကိုအသုံးပြုပြီးတော့စီယုံလှုံ့ဆော်ချင်းချောက်တာတွေကိုအရေးယူတဲ့ပုံမှန်ဖြစ်ပါတယ်။ပြစ်မှုထင်ရှားတယ်လို့စီရင်ခံရရင်ထောင်ဒဏ်2နှစ်အထိချမှတ်ခံရနိုင်တယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။ဆရာတော်ဦးပညာဇော်တာဟာ1990ပြည့်နှစ်ပဋ္ဌာနိကုစကံဆောင်ခြင်းတပိတ်ကံဆောင်ပွဲမှာတစ်ကြိမ်1998ခုနှစ်မှာတစ်ကြိမ်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ထောင်နဲ့နှစ်ရှည်ချခံခဲ့ရဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဖြစ်ပါတယ်2009ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာတော့ဦးဆောင်ဆရာတော်နတ်ဇော်အဖြစ်နဲ့ပါဝင်လှုပ်ရှားခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာအခြေချသတင်းသုံးနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကနေစလို့အမေရိကန်ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံတွင်ခရီးသွားလာမှုနဲ့ပတ်သက်လို့လုံခြုံရေးအထူးသတိထားကြဖို့သတိပေးကြေညာချက်တွေထုတ်ပြန်ပြီးတော့သတိပေးထားခြင်းလည်းဖြစ်ပါတယ်ရှင်။